ရန်ကုန်မန္တလေးအမြန်လမ်းမှာမြန်မာစစ်တပ်ကစစ်ကြောရေးတာဝန်ခံဗိုလ်မှူးတဦးတက်ကြွကြီးတဦးနဲ့အတူလိုက်ပါလာသူတွေကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ဘကိုး region PDF ကထုတ်ပြန်ခဲ့ပါတယ်။ဒီလိုပြစ်ခတ်ရှင်းလင်းခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဘာမှပြောကြမရှိကြောင်းပြောပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုမတ်စုမွန်ပြောပြပေးပါရှင်။
ဇန်နဝါရီလ22ရက်နေ့နေ့လယ်ပိုင်းမှာရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်း161အနီးမှာရန်ကုန်တိုင်းစစ်ကြောရေးတာဝန်ခံဖြစ်တဲ့ဗိုလ်မှူးတန်းထွတ်တက်ကြကြီးမြင့်အောင်အပြင်သူတို့နဲ့အတူပါလာတဲ့အမျိုးသားတအုပ်နဲ့အမျိုးသမီးတို့ကိုတောင်ငူခရိုင် PDF တရင်3931ရဲ့ပူပေါင်းတပ်ဖွဲ့တွေကပြစ်ခတ်ဖမ်းဆီးခဲ့တယ်လို့ဇန်နဝါရီလ23ရက်နေ့မှာဘကိုး region PDF လူမှုကွန်ရက်စာမျက်နှာကသတင်းထုတ်ပြန်လာပါတယ်။ထုတ်ပြန်ချက်ထဲမှာတော့ပြစ်ခတ်ဖမ်းဆီးတဲ့အချိန်မှာဗိုလ်မှူးတန်းထွတ်တက်ကြကြီးမြင့်အောင်တို့ဟာနေရာမှာပဲတေဆုံးသွားခဲ့ပြီးတေဆုံးသွားသူဗိုလ်မှူးတန်းထွတ်ဟာအမှတ်1စစ်ဘက်ရေးရာလုံခြုံရေးအကူတက်ကစစ်ကြောရေးတာဝန်ခံလို့ဖော်ပြထားပါတယ်။ဒီအချက်နဲ့ပတ်သက်လို့တော့ VOE ကတီးခြားအတည်မပြုနိုင်ပါဘူး။ဒါအပြင်သူတို့နဲ့အတူပါလာတဲ့လက်နက်တွေကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကသိမ်းဆီးလိုက်ပြီးတော့သူတို့စီးနင်းလာတဲ့ကားကိုမိရှို့ဖျက်ဆီးခဲ့ပါတယ်။သူတို့နဲ့အတူပါလာတဲ့အမျိုးသားတအုပ်နဲ့အမျိုးသမီးတို့ကိုစစ်ဆေးဖို့ခေါ်ဆောင်သွားချိန်မှာခုခံတဲ့အတွက်ရှင်းလင်းခဲ့တယ်လို့လည်းဖော်ပြပါတယ်။ဒီစစ်စင်ရေးကိုအချိန်ယူဆောင်ရွက်ခဲ့တာပါလို့ပါဝင်ပတ်သက်သူတအုပ်ကအခုလိုပြောပြပါတယ
်။
ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေထုတ်ပြန်ထားတဲ့စစ်ကြောရေးတာဝန်ခံဗိုလ်မှူးတန်းထွတ်ပြစ်ခတ်ခံရပြီးတော့တေဆုံတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းရမှာတော့သူကအခုလိုပြောပါတယ
်။ဘာမှပြောရအောင်ရှိပါဘူးခင်ဗျ။ဟု
တ်။အခုတေဆုံသွားတဲ့ဗိုလ်မှူးတန်းထွတ်ဟာရန်ကုန်တိုင်းတွင်းမှာရှိတဲ့မြေအောက်တော်လှန်ရေးသမားတွေကိုအသွင်ယူဖမ်းဆီးရမှာဥဆောင်သူတဦးလည်းဖြစ်တယ်လို့စစ်ကောင်စီကနေကြိုးပေးတပ်ဖြတ်ခဲ့တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုဂျင်မီနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်တို့ကိုဖမ်းဆီးစစ်ဆေးခဲ့ရမှာအဓိကပါဝင်သူတဦးဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်မှူးတန်းထွတ်အခုလိုပြစ်ခတ်မခံရမီရက်ပိုင်းအလိုမှာအမှတ်1တက်မတော်စစ်ဖက်ရေးရာလုံခြုံရေးအကူတက်ရဲ့ရန်ကုန်မြို့အတွင်းအသွင်ယူဆောင်ရွက်နေတဲ့အခြေအနေတွေကိုဖော်ပြထားတဲ့စည်ရင်းစရာအချက်လက်တွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပါသေးတယ်။အခုဖြစ်စဉ်မှာလည်းမြို့ပြပျောက်ကြားအဖွဲ့ဖြစ်အသွင်ယူထားတဲ့စစ်ထောင်လိုင်းရေးအဖွဲ့ကိုတောင်ငူခရိုင် PDF တိုင်ရင်တစ်ခုကသတင်းအရဆောင်ဆိုင်ပြီးတိုက်ခိုက်ခဲ့တာလို့သိရပါတယ်ရှင်။